ကျွန်တော်ထရမ့်အစိုးရနဲ့လွတ်တော်ဂျာဗနာရေးသုံးစရိတ်သဘောတူညီချက်မရဘူးဆိုရင်လာမယ့်တောက်ချာနေ့ညတကောင်မှာအမေရိကန်အစိုးရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့လေးပုံတစ်ပုံရပ်ဆိုင်းသွားနိုင်ခြေရှိနေပါတယ်။ညှိနှိုင်းနေတဲ့အသုံးစရိတ်ကိစ္စတွေထဲမှာကျွန်တော်ထရမ့်အစိုးရပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအမေရိကန်နဲ့မက္ဆီကိုနယ်ကြားတိုင်းကာဖို့အတွက်ငွေကြေးသုံးစွဲဖို့လည်းပါဝင်နေပါတယ်။အစိုးရရဲ့အသုံးစရိတ်လေးပုံသုံးပုံကိုလာမယ့်စက်တင်ဘာလအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လည်းအတိမပြုရသေးတဲ့အထက်မှာ2019ခုနှစ်အတွက်အမိမြေလုံခြုံရေးဌာနကိုအသုံးစရိတ်ချထားရင်လည်း2016ရွေးကောက်ပွဲကာလသမ္မတထရမ့်ကတိပေးခဲ့တဲ့မက္ဆီကိုနယ်ကြားနဲ့တိုင်းကာရေးအတွက်အသုံးစရိတ်ကိစ္စတွေလည်းပါဝင်ပါတယ်။ဥရောပချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေဒီကနေ့ပဲမဲနိုင်လိုက်ပါပြီ။အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းကတော့ပြင်သစ်က Paris Saint-Germain နဲ့တွေ့မှာဖြစ်ပြီးတော့လီဗာပူးအသင်းကတော့ Germany ကနာမည်ကြီးပိုင်း Munich နဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ။